ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာသမတ်တပင်းမှာဒီနေ့ကစတင်ပြီးနှစ်ရက်ကြာကျင်းပနေတဲ့နိုင်ငံတော်တန်ခတ်မဟာနာယကမဟာနာအစည်းအဝေးကိုရင်ချင်းမှုနဲ့သာသနာရေးပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုတက်ရောက်လာခဲ့ပါတယ်။ရင်ချင်းမှုနဲ့သာသနာရေးပြည်ထောင်စုဝန်ကြီးသူရဦးအောင်ကဘာသာတစ်ခုနဲ့တစ်ခုအကြားမှာအမုန်းစကားတွေပြောဆိုမှုသွေးကွဲစေအောင်ဝါရဖြန့်ချီမှုတွေလှုပ်ဆောင်လာရင်ရန်ပုဂ္ဂိုလ်ကိုဖြစ်စေလူပုဂ္ဂိုလ်ဖြစ်စေတာစီထိန်ထိန်ပြီးလိုအပ်ရင်အရေးယူမှုတွေဆောင်ရွက်သွားဖို့ဒီနေ့မနက်ပိုင်းကနိုင်ငံတော်တန်ခတ်မဟာနာယကမဟာနာအစည်းအဝေးပွဲမှာရှောက်ထားခဲ့တယ်လို့ပြောပါတယ်
။ဘာသာတစ်ခုနဲ့တစ်ခုကြားမှာလည်းပဲအမုန်းစကားတွေဖြန့်ဝေမှု hate speech ပေါ့ဒါတွေကိုနောက်ပြီးတော့ဟိုလားသွေးကွဲစေမှုပဋိပက္ခဖြစ်စေမဲ့ဟာတွေကိုရှောင်ကြဉ်မှုဒါတွေပြုလုပ်တဲ့ရန်တမနေဖြစ်ဖြစ်လူပုဂ္ဂိုလ်ဖြစ်ဖြစ်ဒါစီထိမ့်သိမ်းမှုနဗီရလိုရင်အရေးယူဖို့ကိစ္စကိုလည်းပဲဒါလည်းချုပ်ထားခဲ့ပါတယ်အဲ့ဒီချက်ကတော့နိုင်ငံတော်ဒီရင်အေဂျင့်မှုဖွင့်ပို့တိုးတက်ဖို့တကူအဓိကလိုအပ်တဲ့အရေးကြီးဆုံးအချက်ဖြစ်ပါတယ
်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကမြို့ဘာသာသာသနာဆောက်ရှောက်ရေးအဖွဲ့မဘာသာနဲ့ပတ်သက်ပြီးဇူလိုင်လ12ရက်နေ့ရက်စွဲနဲ့သဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်မှာမဘာသာအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်တွေကိုလုံးဝလက်မခံကြောင်းမဘာသာအဖွဲ့ဟာဂိုင်းမောင်းစုံတန်ခါညီလာခံကြီးကနေထွက်ပေါ်လာတဲ့အဖွဲ့မဟုတ်ကြောင်းနဲ့တန်ခါအဖွဲ့စီအခြေခံစည်းမျဉ်းစည်းကမ်းလုံထုံးလုံနည်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ကြောင်းပါရှိပါတယ်။ဝင်ကြီးသူရဦးအောင်ကမဘာသာအဖွဲ့အနေနဲ့မုံတရားပွားများစေတဲ့လုံဆော်မှုတွေမလုပ်ဘူးဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေမှာဘာသာရေးနဲ့ဆိုင်တဲ့လူမှုရေးနဲ့ဆိုင်တဲ့အသင်းအဖွဲ့တွေကိုလွတ်လပ်စွာဖွဲ့စည်းနိုင်တယ်လို့ပြောထားတာကြောင့်အမျိုးသားရေးအဖွဲ့တစ်ခုအဖြစ်ရပ်တည်နိုင်တယ်လို့ပြောပါတယ်
။မမသားအဖွဲ့အပါအဝင်တည်ဆဲ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဘာသာရေးနဲ့ဆိုင်သောအသင်းအဖွဲ့တွေလူမှုရေးနဲ့ဆိုင်သောအသင်းအဖွဲ့တွေကိုလွတ်လပ်စွာဖွဲ့စည်းနိုင်တယ်ဆိုပြီးမှပြဋ္ဌာန်းတာရှိပါတယ်။အခြေခံဥပဒေရဲ့ပြဋ္ဌာန်းရေးအရာခုနမမသားကတော့ဘာသာရေးကိုအခြေခံတဲ့လူမှုရေးအဖွဲ့လို့သူတို့ပြင်ဆင်ကြေညာပါတယ်။ဒါကြတော့ရပ်တည်ခွင့်ရှိမှာပါရှိနေပါလေ
ဒါအပြင်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကမဘာသာပေါ်မှာထုတ်ပြန်တဲ့ကြေညာချက်ဟာဆရာတော်58ပါးရဲ့တသိတဝန်းနဲ့ချမှတ်တဲ့သဘောထားဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်ရန်ကုန်မြို့အင်းစိန်မြို့နယ်ရွာမပရိယတ်တိစာတင်တိုင်းမှာမနေ့ကကျင်းပတဲ့မဘာသာရေးပေါ်အစည်းအဝေးအပြီးမှာမဘာသာအဖွဲ့ဟာတန်ခါတော်တွေနဲ့တည်ထောင်ဖွဲ့စည်းထားတဲ့တန်ခါအဖွဲ့အစည်းမဟုတ်ပဲရန်ပုဂ္ဂိုလ်နဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းထားတဲ့သာသနာပြုအဖွဲ့ဒါမှမဟုတ်လူမှုရေးအမျိုးသားရေး NGO အဖွဲ့တစ်ခုဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒါအပြင်လေမဘာသာအဖွဲ့ဝင်တွေအနေနဲ့ဆန္ဒထုတ်ပေါ်တာတွေမလုပ်ဖို့မဘာသာဘူကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။သာသနာရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးထွန်းညွန့်ကမဘာသာအဖွဲ့ကြီးဟာ2013ခိုင်မောင်းစုံတန်ခါအစည်းအဝေးကနေပေါက်ဖွားလာတာလုံးဝမဟုတ်ကြောင်းမဟာနာအဖွဲ့ကြီးကပြက်ပြက်သားသားဖော်ပြပြီးဖြစ်တယ်လို့ပြောပါတယ
်။နိုင်ငံတော်သားမှနာရယကအဖွဲ့ကထုတ်ပြန်တဲ့အချက်မှာပါတဲ့အတိုင်းတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းလုံထုံလုံးညွှန်ကြားလွှာများနဲ့ကိုင်ညီမှုမရှိတဲ့တရားဝင်ဖွဲ့စည်းခွင့်တင်ပြထားခြင်းမရှိတဲ့အဖွဲ့ဖြစ်တယ်လို့ကြေညာချက်မှာပြပြသားသားရှင်းရှင်းလင်းလင်းကြေညာပြီးဖြစ်ပါတယ
်နိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌမမော်ဆရာတော်ဒေါက်တာဗဒ္ဒနာကုမာရာဘိဝင်သားကသာသနာတော်တန်ရှင်းတည်တံ့ပြန်ပွားရေးအတွက်တန်ခါဒေါ်တွေနဲ့သာလုပ်လို့မရပဲနိုင်ငံတော်အစိုးရမင်းတွေကိုအမိပြုမှသာပြည့်ပြည့်စုံမှဖြစ်ကြောင်းလက်ရှိဒီမိုကရေစီနဲ့ကိုက်ညီပြီးဗုဒ္ဓအစိုးမနဲ့လည်းမသွေဖယောင်ဆောင်ရွက်ရမှာအရက်ဖက်ဥပဒေတွေနဲ့ချိန်ဆလုပ်ကင်ဖို့လိုအပ်တယ်လို့ဒီနေ့အဖွဲ့မိန်ကုန်းမှာမိန်ကြားခဲ့ပါတယ်ခင်ဗျာ